Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ3ရက်တောက်ချာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါရေပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။မနက်ဖြန်ဇူလိုင်လ4ရက်ကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အကျိုးဆင်နွှဲတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာတောင်တကိုတပြည်နယ် Mount Rushmore ကိုဒီကနေ့တွားရောက်မှာဖြစ်ပါတယ်။အမေရိကန်သမ္မတဟောင်ဂျီ၄ရောက်ရဲ့ရုပ်ပုံတွေထွင်းထူထားတဲ့ကျောက်တောင်ကြီးရှိရာမှာပြုလုပ်မဲ့မီးရှို့မီးပန်းဖောက်ဂုံပြုပွဲကိုသမ္မတထရမ့်တက်ရောက်ပါလိမ့်မယ်။ဒီခန်းနာကိုလူထောင်ချီတက်ရောက်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအများဆုံးနိုင်ငံဖြစ်နေပေမဲ့ Mount Rushmore မှာလုပ်မဲ့လွတ်လပ်ရေးနေ့အခမ်းအနားမှာလူချင်းခက်ခွာခွာနေဖို့နှကောင်းစည်းတက်ဖို့စတဲ့ယောဂထိန်းချုပ်ရေးညွှန်ကြားချက်တွေထုတ်ပြန်မထားပါဘူးယောဂကူးမှစိုးရိမ်သူတွေအိမ်မှာပဲနေနိုင်တယ်လို့တောင်တကိုတပ်ပြည်နယ်အုပ်ချုပ်ရေးမှူးက Fox News သတင်းဌာနကိုပြောကြားခဲ့ပါတယ်ကြာသပတေးနေ့ကလည်းအမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာသစ် 5,000 ကျော်ရှိခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အတည်ပြုလူနာသစ်ထပ်ဝဲကျော်က Arizona, California, Florida နဲ့ Texas ပြည်နယ်၄ခုကဖြစ်ကြပါတယ်ကမ္ဘာကျွမ်း COVID-19 အတည်ပြုလူနာ17သန်းနီးပါးရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုရဲ့မှာရင်3သန်းနီးပါးရှိနေပါတယ်။တကယ်တမ်းရောဂါပိုးကူးစက်သူအရေအတွက်ဟာအခုထက်ကို10ဆလောက်များနိုင်တယ်လို့ WHO ကကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်
။ So the number of people who are infected in the community. Now this number is not often known because what you know is who gets tested and those are only those who get really sick
အခုအရေးအတွက်ဟာယောဂစမ်းတက်ဆစ်ဆီးအတည်ပြုနိုင်သူတွေအပြင်းပြားနာသူတွေသာဖြစ်ပြီးယောဂရှိမရှိဆစ်ဆီးမှုမလုံးနိုင်တဲ့နေရာတွေမှာကူးစက်သူတွေရှိနေနိုင်တာမို့လက်တွေ့မှာဆယ်ဆလာပုံများနိုင်တယ်လို့ WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆောမျာဆောမီနာတန်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်အီရန်နိုင်ငံကနတန်းယူရေနီယံတန်းစင်ဆက်ရုံကဗဟုခွာဆက်တွေတက်ဆင်တဲ့နေရာမှာခြားသာပြည်နေတုန်းကမိလောင်မှုဖြစ်ပွားခဲ့ပါတယ်။ Isfahan နယ်မှာရှိတဲ့နတန်းနျူကလ িয়ার ဆက်ရုံထဲမှာမိလောင်ကျွမ်းခဲ့တဲ့ဆိုတာကိုဝါရှင်တန်အခြေစိုက် Science and International Security သုတေသနအဖွဲ့ကအတည်ပြုပါတယ်။မိလောင်ပျက်စီးမှုနဲ့ပတ်သက်လို့အီရန်အမှုမြူစွမ်းအင်ဌာနကထုတ်ပြန်တဲ့ဓာတ်ပုံတွေအရအဲ့ဒီအဖွဲ့က Google Earth ရဲ့ကျော်ရုကနေလှမ်းကြည့်နိုင်တဲ့ပုံတွေနဲ့နှိုင်းယှဉ်ပြီးဘယ်မှာမိလောင်ခဲ့တယ်ဆိုတာကိုသိအောင်လုပ်ခဲ့တယ်လို့အဖွဲ့ရဲ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ်။မိလောင်ခဲ့တဲ့နေရာဟာဗဟိုခွာဆက်တွေကိုတက်ဆင်တဲ့အစအဦးအဖြစ်သုတေသနအဖွဲ့က2019ခုနှစ်ထဲကပြောကြားထားတာပါ။အီရန်အနုမြူစွမ်းအင်ဌာနပြောခွင့်ရကတော့အီရန်အစိုးရရုပ်သံသတင်းဌာနနဲ့မြန်မြန်ကန်မှမိလောင်မှုဟာတိမ်မကြီးကျယ်လာတဲ့ပုံစံပြောကြားခဲ့ပါတယ်။ဆောက်လုပ်နေစဉ်မြေပေါ်အလုပ်ရုံနေရာမှာပဲပျက်စီးမှုတချို့ရှိတယ်လို့ဆိုပါတယ်။ယူရေနီယံတွေကိုတန့်စင်နေတဲ့မြေအောက်လုပ်ငန်းတွေထိခိုက်မှုမရှိဘူးလို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကိုစားပြုတပ်အမတ်ကြီးကိုဗင်နီဇွေးလားနိုင်ငံကညှဉ်းထုတ်ဖို့အမိန့်ကိုသမ္မတနီကိုလတ်စ်မာဒူရိုကပယ်ဖျက်ခဲ့ပြီးတဲ့နောက် EU နဲ့ဗင်နီဇွေးလားကြားမှာဆွေးနွေးကြဖို့ရှိနေပါတယ်။နှစ်ဖက်ဆွေးနွေးပွဲအနောက်အရှက်မဖြစ်အောင်ခုလိုဆောင်ရွက်တာဖြစ်ပြီး EU ဘက်ကဗင်နီဇွေးလားနိုင်ငံအပေါ်ပို့ပြီးအပြုသဘောဆောင်ဆက်ဆံမှုမျှော်လင့်တယ်လို့နိုင်ငံသားရေးဝန်ကြီးဟော်ဟေးအရဇာကကြာသပတေးနေ့ကပြောကြားခဲ့ပါတယ်။ဆွေးနွေးမှုသက်စာကြံပို့တောင်းဆိုတဲ့ EU အစိုးရကိုယ်စားလှယ်ဂျိုးဆက်ဘော်ရဲလ်နဲ့နိုင်ငံသားရေးဝန်ကြီးဟော်ဟေးအရဇာတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ EU တပ်အမတ်ကြီးကိုနှင်ထုတ်မဲ့အမိန့်ကိုပယ်ဖျက်ခဲ့တယ်လို့သမ္မတမဒူရိုကပြောကြားပါတယ်။ဗင်နီဇွေးလားနိုင်ငံသား17ယောက်ကို EU ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာ၊ပန်ဆိုင်မှုတွေထိန်းချုပ်တာပါဝင်တဲ့ပိတ်ဆို့အရေးယူမှုတွေကို EU ကချမှတ်ခဲ့ပြီးတဲ့နောက် EU တပ်အမတ်ကြီးIsabel Pedrosa ကို82နှစ်အရွယ်အတွင်းမှနိုင်ငံတကာကနေထွက်သွားဖို့သမ္မတမဒူရိုကတင်းနာနေတော့ကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ပနားမနိုင်ငံမှာသမ္မတဟောင်းနှစ်ယောက်ကိုငွေမဲခဝါချမှုနဲ့တရားစီတရားစွဲလိုက်ပါတယ်။သမ္မတဟောင်း Ricardo Martinelli နဲ့ Juan Carlos Varela တို့ကိုတရားစီအမှုဖွင့်ခဲ့တာပါ။2014ခုနှစ်မှာသမ္မတတက်တန်ပြီးဆုံးခဲ့တဲ့သမ္မတဟောင်း Ricardo Martinelli ရဲ့၅နှစ်တက်တန်အတွင်းထုတ်ဝေဖြန့်ချီရေးအဖွဲ့တစ်ခုကိုအစိုးရဖန်ဆောင်ဝင်နဲ့ဝယ်ယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမနာဟောင်းကိုတရားစွဲတာပါအစိုးရရှေ့တွေဘက်ကဒီအမှုတွေသူ့ကိုဆက်ပြီးစွဲချက်နေတဲ့အပေါ်ဒေါသထွက်ရတယ်လို့တမနာဟောင်းမာတီနယ်လီကအစိုးရရှေ့နေရုံးကထွက်မှာပြောကြားပါတယ်တမနာဟောင်းဟွမ်ကာလို့စ်ဗယ်ရီလာကလည်း 2019ခုနှစ်မှာပြီးဆုံးခဲ့တဲ့သမ္မတတက်တန်းအတွင်းဘရာဇီးလ်ဆောက်လုပ်ရေးလုပ်ငန်းကြီးအိုဒါဘတ်စီကနေမဲဆွယ်စီယိုရေးရံပုံငွေတွေကိုတရားမဝင်ရယူခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲထားတဲ့အကြောင်း AFP သတင်းကပြောပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိဆိုင်းတိုမီတာ 19kHz 1545 3ညဆိုင်းတိုမီတာ 25kHz 1783 ညဆိုင်းတိုမီတာ 32kHz 9335 နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဒီကနေ့တောက်ချာနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့အကြေညာပေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ဖောက်ကန်မြို့နယ်တွင်ကကြောက်စိမ့်တူးဖော်တဲ့နေရာမှာမြေပြိုကျမှုကြောင့်တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ဖောက်ကန်မြို့နယ်တွင်မှာရှိတဲ့ကြောက်စိမ့်တူးဖော်တဲ့နေရာမှာမနေ့ကမြေပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့မှုကြောင့်တည်ဆုံသွားတဲ့သူတွေရဲ့မိသားစုတွေနဲ့ထပ်တူအမေရိကန်တန်ယုံအနေနဲ့ဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့သူတို့ရဲ့လူမှုကွန်ရက်မှာဒီနေ့ထုတ်ပြန်ထားပါတယ်။ဒါပြင်မြေပြိုကျတဲ့အထက်မှာပါသွားတဲ့သူတွေကိုကယ်ဆယ်ရေးအတွက်အဲ့လိုက်အားရဆောင်ရနေကြတဲ့သူတွေအားလုံးကိုလည်းအမေရိကန်တန်ယုံအနေနဲ့ချီးကျူးဂုဏ်ပြုတယ်ဆိုပြီးတော့ပြောပါတယ်။ဖာကန်မြို့နယ်ဝေခါကြီးရွာနီးကကျောက်ဆိုင်လောက်ကွက်ဟောင်းမှာမနေ့ကမြေပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်လူ182ယောက်ထပ်မံသေဆုံးခဲ့ပြီးတော့54ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အခုလိုကျောက်ဆိုင်တွင်မြေပြိုချမှုကြောင့်လူတရာကျော်သေဆုံးခဲ့တဲ့အပေါ်မှာအလွန်မဲ့စိတ်မကောင်းဖြစ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမနေ့ဇူလိုင်လ2ရက်နေ့နေဆွဲနဲ့ထင်ရှားချက်ထုတ်ပြန်ထားပါတယ်။မြန်မာဆိုရနဲ့ပြည်သူတွေအပါအဝင်တည်ဆုံသွားတဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနဲ့မိပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အစဉ်သက်ရှိတယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဆက်ပြီးတော့သတိရှိရှိနေကြဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်တယ်လို့မြောက်ကိုရီးယားဆိုရပိုင်းသတင်းကပြောပါတယ်ကိုဝါတာကိုအားရချေနှံမှုကကြီးမားတဲ့ဆုံးရှုံးမှုပြဿနာတွေနဲ့ဖြစ်လာနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ်အဲ့လိုသတိပေးလိုက်ပေမဲ့လည်းမြောက်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတယောက်မှမရှိဘူးလို့ဂျာတော်ရီနီကလုပ်တဲ့အာဏာရပါတီရဲ့အစည်းအဝေးမှာကင်ဂျွန်အုံကထပ်ပြောသွားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံရဲ့ဂျာမန်ရေးဆောင်ရှောက်မှုဆက်လက်မကောင်းတာတရုတ်နိုင်ငံနဲ့နှီးစပ်တဲ့ကုန်သွယ်ရေးနဲ့ခီးသွားလာမှုတွေရှိနေတာကြောင့်မြောက်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူလုံးဝမရှိဘူးဆိုတဲ့အပေါ်မှာတော့ပြည်ပကလူတွေကသတင်းရရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်63ယောက်တွေ့ရှိခဲ့ပါတယ်။ဒီထဲက31ယောက်ကဆိုးမျိုးကဖြစ်ပြီးတော့73ယောက်ကတော့အရှိတောင်ပိုင်းဒေဂူးမျိုးကဖြစ်ပါတယ်။နောက်ပြန်နောက်ထပ်6ယောက်ကတော့အနောက်တောင်ပိုင်းဂွမ်ဂျူးမျိုးကဖြစ်ပါတယ်။အဲဒီမျိုးမှာဗိုင်းရပ်စ်ကူးစက်မှုတွေများလာနေတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ဂျမိုင်းအာနာပိုင်တွေဘက်ကအပူတပြင်းလှုပ်ဆောင်နေကြပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့စင်ဂျေဘုံဒေသတွေမှာလည်းဗိုင်းရပ်စ်ကူးစက်သူ66ယောက်ဒီနေ့မှထပ်ပြီးတော့တွေ့ရှိခဲ့ကြတော့နောက်ထပ်စင်ဂျေဘုံဒေသတွေမှာပြင်မထွက်ရမိတ်ထုတ်ဖို့အာနာပိုင်တွေဘက်ကစဉ်းစားလာနေပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်ထပ်မံရှိတဲ့ရက်တွေနဲ့ကူးစက်မှုများတဲ့နေရာတွေကိုအပြင်မထွက်ရမိတ်ထုတ်သွားမှာဖြစ်တယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါရယ်ဆစ်ဒနီမြို့မှာတော့ဘယ်လ်မိန်စတိုးဆိုင်ဝန်ထမ်းတို့ဗိုင်းရပ်စ်ကူးစက်ခံရတာကြောင့်အဲ့ကတခြားဝန်ထမ်း50လောက်ကိုတီးဆန့်ခွဲထားလိုက်ပြီးတော့စတိုးဆိုင်ကိုသွားခဲ့ပြီးတော့ရောဂါလက္ခဏာပြတဲ့သူတွေကိုလည်းဆေးစစ်ဖို့ပြောလိုက်ပါရယ်ခင်ဗျာတရုတ်သမားရှီကျင့်ဖင်ရဲ့အာဏာရှင်စနစ်ကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့တွန်းလှန်ရည်တည်ကြဖို့နဲ့ငွေကြေးအကျိုးမြတ်ထက်လူခွင့်ရေးကိုဦးစားပေးကြဖို့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူနေသန်လောကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကသူတို့ကိုစန့်ကျင်တဲ့လုံရတိုင်းကိုအရေးယူနိုင်မဲ့အမျိုးသားလူမျိုးရေးဥပဒေကိုအခုတော့မှချိန်ညာလိုက်တာကဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့တနိုင်ငံစနစ်တစ်ခုကျင့်သုံးတဲ့မူကိုအဆုံးသတ်လိုက်တာဖြစ်ကြောင်းဒါကြောင့်လဲဆိုတော့စနစ်တစ်ခုမရှိတော့သလိုဟောင်ကောင်နဲ့တရုတ်ကြားမှာအကာအကွယ်ပေးထားတဲ့စနစ်လည်းမရှိတော့ဘူးလို့ရိုက်တာသတင်းဌာနကနေသန်လောကပြောလိုက်ပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီဥရီရဲ့ယူရချက်ကိုသဘောပေါက်တဲ့ပြီးတရုတ်နိုင်ငံအနေနဲ့ဒီကိစ္စကိုတာဝန်ခံမှုရှိလာစေဖို့အတွက်လှုံ့ဆော်တင်တယ်လို့သူကပြောပါတယ်။ဗြိတိန်ကဟောင်ကောင်ကိုနှစ်ပေါင်း150ကျော်အုပ်ချုပ်ပြီးတဲ့နောက်1998ခုနှစ်မှာတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာပါ။တရုတ်နိုင်ငံရဲ့ဒီဥရီကဟောင်ကောင်ကိုလွှဲပြောင်းတဲ့နှစ်ဖက်သဘောတူညီချက်တွေကိုချိုးဖောက်ပြီးဟောင်ကောင်ကိုကမ္ဘာစီးပွားရေးအချက်အခြာတွေကကြီးတွေကတခုဖြစ်လာစေတဲ့လွတ်လပ်မှုတွေကိုလည်းဖိနှိပ်လိုက်တာဖြစ်တယ်ဆိုပြီးတော့ဗြိတိန်ကပြောလိုက်ပါတယ်ခင်ဗျာ။နောက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့ချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုဖြည်းဖြည်းချင်းပြန်လျှော့လာနေသလိုဗီယက်နမ်နိုင်ငံကအဓိကစက်ရုံကြီးတွေလုံးဝနှီးပါမယမနာလည်ပတ်ထုတ်လုပ်မှုတွေကြောင့်ဗီယက်နမ်နိုင်ငံရဲ့စီးပွားရေးဟာအခုနှစ်ဒုတိယ3လပတ်မှာကျုံနောက်ကျုံငယ်တိုးတက်မှုရှိလာတယ်လို့ပြောလိုက်ပါတယ်။အခုနှစ်ဧပြီလကနေဇွန်လအထိဗီယက်နမ်ရဲ့စီးပွားရေးဟာမနစ်ကထက်စာရင် 3.36 ရာခိုင်နှုန်းတက်လာခဲ့တယ်လို့ဗီယက်နမ်နိုင်ငံရဲ့စည်ရင်းအင်ဌာနကပြောပါတယ်။အဲ့လိုတိုးတက်လာတာဟာဝန်ဆောင်မှုပေးတာတွေထက်3လပတ်အကုန်မှထုတ်လုပ်တဲ့ကုန်ထုတ်လုပ်မှုတွေကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကယူဆနေကြပါတယ်။ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေပိတ်ထားတာကိုဧပြီလနဲ့မေလတွေမှာဖြည်းဖြည်းချင်းပြန်လျှော့ချလာခဲ့ပြီးဇွန်လနဲ့မှဥရောပနိုင်ငံတွေအချင်းချင်းခီးသွားနိုင်အောင်နေဆက်တွေကိုဖွင့်ပေးခဲ့ပါတယ်။အမေရိကန်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပေမဲ့လည်းစီးပွားရေးလုပ်ငန်းတွေကိုမေလကစပြီးတော့အဆင့်ဆင့်ခွဲပြီးတော့ဖြည်းဖြည်းချင်းပြန်ဖွဲ့ဖို့ခွင့်ပြုလာခဲ့တာပါ။အမေရိကန်ပြည်အောင်စုဟာဗီယက်နမ်နိုင်ငံအတွက်အကြီးဆုံးဈေးကွက်ဖြစ်ပြီးတော့ပြည်ပပို့ကုန် 23.2 ဂိုင်းလုံးကိုအမေရိကန်ကိုတင်ပို့တာဖြစ်ပြီးတော့ဥရောပသမဂ္ဂကိုတင်ပို့မှုကတော့ 15.8 ဂိုင်းလုံးရှိပါတယ်။အမေရိကန်ဒေါ်လာ162ဘီလီယံရှိတဲ့ဗီယက်နမ်နိုင်ငံရဲ့စီးပွားရေးအတွက်ပြည်ပပို့ကုန်ထုတ်လို့ရတာအဓိကမောင်းနေရဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကလေတောက်ကြနေညပိုင်းဟိမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကာတာရင်းနေကဖာကန်ဒေတာမြေပြုံမှုကြောင့်လူတရာကျော်တေဆုံးခဲ့ပြီးဒီကနေ့ထပ်မံရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိတာနဲ့အစိုးရတမ်ရွန်နဲ့လုပ်ငန်းရှင်တွေကတေဆုံးဒဏ်ရာရသူတွေအတွက်ထောက်ပံ့ကြတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါဖာကန်မြို့နယ်ဝေခါကျေးရွာနီးကြောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျတာကြောင့်တေဆုံးသွားသူတွေကိုဒီကနေ့ဆက်လက်ရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိခဲ့ပါတယ်။ဒီကနေ့ရှာဖွေမှုအခြေအနေကိုဖာကန်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်။
ဒီနေ့က၁၁လောင်းတွေ့တယ်၁၁လောင်းတွေ့ပြီးတော့မှသူတို့က၃နိုင်ခွဲလောက်မှနားတော့ကြတယ်။အဲ့ဒီကြယ်ရေးတင်းနေရမင်းရတော့သူတို့ထွေးယုံကပြောတာတော့168လို့ပြောပါတယ်ဒီနေ့ဆက်ပြဆိုလို့ရှိရင်182ပေါ့
ထိခိုက်ဒဏ်ရာရသူ54ယောက်ရှိပြီးဖကန့်ဆေးဦးမှာဆေးကုသပေးနေကြောင်းပြောပါတယ်ဒီကနေ့မနက်မှာတော့အစိုးရနဲ့လုပ်ငန်းရှင်တွေကတေဆုံးထိခိုက်သူတွေအတွက်ထောက်ပံ့ငွေပေးအပ်လှူဒန်းခဲ့တယ်လို့တမ်ရော်ကလည်းပါဝင်လှူဒန်းခဲ့ကြောင်းဥက္ကမောင်မြင့်ကဆက်ပြောပါတယ
်အချင်းပြည်နယ်အစိုးရဖွဲ့က3500ကျောက်မြက်လုပ်ငန်းရှင်များအပြင်ကအကန့်က3500နောက် PNDPC ကုမ္ပဏီက100ဆိုတော့ထောင်နဲ့100ရတာပေါ့နော်7နိုင်လောက်မှကျတော့ရောက်ပိုင်းတိုင်းမှုကိုယ်တိုင်တက်လာပါတယ်ဥပိ္ပဇာကျော်တက်လာပြီးတော့မှကြီးရည်လေးတက်မတော်သားတွေကနေပြီးတော့မှလူတန်းပါတယ်ဆိုပြီးမှသူလည်း3500လူတန်းနဲ့နောက်ဆိုင်အိတ်100ခြေပုံး90စားကပိတ်တာ80ကလဘဲကပိတ်တာ300ဖတ်လူသွားပါတယ်
ဖာကန်ကြောက်စင်းတူဖော်ရဲဒေတာမှာအခုလိုမြေပြူတာကြောင့်မကြာခဏဆိုသလိုလူသေးဆုံးတာတွေရှိခဲ့ပြီးဒီလိုဖြစ်တာဟာစေရန်နေရာကြီးတွေအသုံးပြုပြီးအလွန်အကျွံတူဖော်တာကြောင့်လို့ဝေဖန်ကြသလိုဒါကိုတားဆီးဖို့အတွက်ဥပဒေပြုရမှာကြံ့ကြာနေတယ်လို့ဥက္ကမောင်မြင့်က VOA ကိုပြောဆိုထားပါတယ်ဖာကန်အခြေဆိုင် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံကိုနောင်းလကလည်းဥပဒေအရအားနည်းချက်တွေရှိတယ်လို့လုပ်ငန်းခွင်ကြီးကြပ်စီစဉ်မှုအားနည်းတာတွေလည်းရှိနေကြောင်းအခုလိုထောက်ပြပါတဲ
့ပိတ်သိမ်းဖို့ဆိုတဲ့နေရာမှာဒီကုမ္ပဏီကဥမာဒီလုပ်ကွက်ကိုဘယ်လိုပိတ်သိမ်းမလဲဘယ်လိုပုံစံအနေထားနဲ့ပိတ်သိမ်းမလဲဒီကျင်းတွေကိုပြောမှဆိုရင်အန်ဒီရဲ့အနည်းဆုံးလေ50ဒီဂရီလေးကတိချောချင်းအနေနဲ့လှုပ်ထားကြလားဒါမှမဟုတ်ငကူမူရင်းပုံစံပြိုကျလွယ်တဲ့အနေထားလှုပ်ထားလားဆိုတာဒါစစ်စစ်မှုအားနည်းတာပေါ့လေအဓိကပြည်နယ်ကလည်းစစ်စစ်မှုအားနည်းတယ်လို့ဒီတရားစာတဲ့သဘောပေါက်ကိုထိန်းသိမ်းပြီးတော့သူ့အဆင့်ကစစ်စစ်တဲ့အားနည်းတယ်အခုလက်ရှိအမြင့်ဒီမှာရှိတဲ့ဒီကျွန်တော်တို့လုံခေဖက်ကမြို့နယ်ကြောက်စင်းရုံတို့ဌာနဆိုင်ရာတို့လည်းစစ်စစ်တာအားနည်းတယ်လို့ပြင်အဲ့ကြောင့်မို့မြေပြိုမှုကခဏခဏဖြစ်နေတယ်ဒီဥပဒေလက်ချောက်မှုကလည်းအကုန်ပြီးအနေထားနဲ့လည်းအားနည်းတာပေါ့နော်
ဖာကန်ဒေတာအပါဝင်ဂျရနာမြေတွေမှာတူဖို့ထုတ်လုပ်တာကိုဒီလတရနေ့ကနေစတင်ပြီးမိုးတွင်3လရန်နာဖို့အတွက်အစိုးရကအမိန်ထုတ်ပြန်ထားတာဖြစ်ပါတယ်တည်ဆုံးရသူတွေအနေနဲ့ကတော့စီးပွားရေးအခြေအနေအရအနေရရှိတဲ့ဂျာမားလုတ်ကင်နေကြတာလို့မြင်ကြောင်းလဲကိုနောင်းလက်ကဆက်ပြောပါတယ
်ဟိုပြောမယ်ဆိုတော့ဒီမြန်မာလူထုအနေထားနဲ့ရောကျွန်တော်တိုင်းလူထုအနေထားနဲ့ပြည်နယ်လူထုအနေထားစီးပွားရေးရရှင်းပြောဒီအဲ့ဒီထက်မှာကျွန်တော်တို့ကိုကြက်တဲနေတဲ့အနေအထားမှာရှိတယ်အခု COVID-19 ဖြစ်နေတဲ့ဆိုပို့ဆိုးတာပေါ့ဖက်ကန်လူနေမှုစိတ်တဲတဲ့ခါကျတော့ဒီတနေ့တာရဲ့ဒီဝမ်းဆောင်ကြည့်ရှင်းဖို့အတွက်ဆိုတော့လောက်ရတာဟုတ်အာနီယရှင်းမှန်းကြည့်လည်းဘယ်သူမှတော့မလျှောက်နိုင်ဘူးလေဘာလို့ဆိုတော့ကိုယ့်ရဲ့ဝမ်းကြီးအဆက်ရှိတာဟုတ်အဲ့ဒါကအဓိကအခြေခံလိုအပ်ချက်လုပ်ငန်းကိုင်ငန်းအခွင့်အလမ်းကိုအစိုးရကခေါ်ဆောင်ပေးမှုမရှိတဲ့အနေအထားကြောင့်မို့ဒီလိုဟိုဖြစ်နေတဲ့အနေအထားပေါ့နော်အဲ့လိုလုပ်ပဲမြင်ပါတော့
ကြာသပတင်းနေ့ကလူရာနဲ့ချီပြီးတေဆုံးရတာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲချောင်းထုတ်ပြန်သလိုကချင်ပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတချို့ကလည်းဝန်ထဲချောင်းထုတ်ပြန်ထားပါတယ် Global Witness ကနိုင်ငံတကာသဘာဝတရားစာတအရေးစောင့်ကြည့်ရေးအဖွဲ့ကတော့အခုလိုမြေပြိုကျတာဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်လို့ထောက်ပြထားပါတယ်ဖာကန်ဒေတာမှာနှစ်စဉ်မြေပြိုတာကြောင့်အသေးပြောက်တွေရှိနေပြီး6နှစ်အတွင်းမှာလူ900ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကချင်ပြည်နယ်ဖာကန်ဒေတာဝေခါကြောက်စိမ့်လောက်ွက်ပြိုကျမှုနဲ့လူ900နီးပါးသေဆုံးမှုဟာရေယာစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့ဥပဒေကင်တွယ်မှုအားနည်းနေတာကြောင့်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကထောက်ပြကြပါတယ်ကျမမိခတင်ပြပေးမှာပါ။ကချင်ပြည်နယ်ဖားကန့်ဒေသဝေခါကြောက်စိမ့်လုတ်ကွက်တွေအတွင်းဇူလိုင်၂ရက်မနက်ပိုင်းကနေစာပုံပြိုကျမှုကြောင့်တိတ်ဆုံးသူဟာအယောက်200နီးပါးရှိခဲ့ပါတယ်။အခုချိန်ထိလည်းကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေရသေးပါ။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုမြေပြိုမှုကြောင့်တိတ်ဆုံးရတာနဲ့ပတ်သက်လို့ဒီကနေ့လူမှုကွန်ရက်ကနေပြုလုပ်တဲ့လူမှုဖေ့စ်ဘွတ်ပေါ်မှာဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရအနေနဲ့ဝန်ထဲရလို့အလုပ်ကံရရှိဖို့အခက်အခဲတွေအတွက်အစိုးရဘက်ကတိထားကြိုက်တွေဖြစ်ရှင်းသွားမယ်လို့ဆိုခဲ့ပါတယ်
။ဥဆုံးကတော့ဒါကြောင့်နိုင်ငံတော်လည်းဝင်းနေတဲ့ကိစ္စဖြစ်လို့ဒီကတော့အခြေခံပြည်သူတွေရဲ့စားဝတ်နေရေးအခက်အခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်။ပြည်သူများပေါ့နော်တရားဝင်အလုပ်ကံရရှိရေးကိုသိပြီးတော့အလေးထားတာပါ။
ဒီပါကန်ဒေတာဟာဥရိစိုးမှုမှုကင်းမဲ့နေတာကြောင့်အဲ့ဒီဒေတာတွေမှာနေသူတွေဟာများပြားလာတဲ့လက်နက်ကင်တွေရဲ့ခြေလှယ်မှုကိုခံစားနေရသလိုနှစ်စဉ်ဒေါ်လာတန်းထောင်ချီရရှိနေတဲ့တရားမဝင်ကြောက်စိမ့်တူဖော်မှုတွေရှိနေတာသိပေမဲ့လည်းမျက်ကွယ်ပြူနေကြရပါတယ်။ဒီလိုအခြေအနေမှာတိကျတဲ့ဥရိနဲ့အာဏာတက်ရောက်မှုအားနည်းတာတာဝန်မဲ့ကြောက်စိမ့်တူဖော်မှုတွေကိုဖော်ထုတ်အရေးယူဖို့အစိုးရဘက်ကပြက်ကွက်တာတွေကြောင့်မဖြစ်သင့်တဲ့ပေးစိုးတွေဆက်တိုက်ဖြစ်နေရတာပါအခုတခါမြေပြိုမှုကအကြီးမားဆုံးထိခိုက်ပေးဆုံးမှုတစ်ခုဖြစ်သလိုကမ္ဘာနိုင်ငံအသီးသီးကပါဒီဖြစ်ရအတွက်ဝန်ထဲချောင်းတဝင်လွှာတွေပေးပို့ရတဲ့အထိတုံ့နှုတ်စေခဲ့ရပါတယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးပညာရှင်တဦးဖြစ်တဲ့ဦးဝင်းမျိုးသူကတော့အခုလိုကြောက်စိမ့်တူလုတ်ကွက်တွေမှာမြေပြိုကျတာဟာတာဝန်မဲ့တူဖော်ရေးလုပ်ငန်းတွေကိုအရေးယူဖို့အစိုးရရဲ့ပြက်ကွက်မှုကိုတတိပေးလိုက်တာဖြစ်ပြီးဒါကိုတတိလက်လွတ်မနေဘဲသိချကြိုက်တွေ့ဖို့အစိုးရကိုတိုက်တွန်းသွားခဲ့ပါတယ်
။အဲကြောက်စိမ့်ဟာနေမြေအတွက်ကို environmental strategy framework ဆိုပြီးတော့ဆွဲလာတယ်။အဲမှာနှောင့်နှေးကြံ့ကြံ့နေတာအများကြီးပဲ။အဲ့မှာရှိနေတဲ့ကုမ္ပဏီတွေကလည်းတက်ဆိုင်ဟိုဌာနကဒါပူးပေါင်းပါဝင်လာနိုင်အောင်လုပ်နိုင်ကြလဲမရှိဘူးပေါ့နော်။ပိုင်ယာနဲ့တက်မတော်နဲ့နောက်တစ်ခုကလက်နက်ကင်ဖွဲ့ရင်းနဲ့အကုန်ပတ်သက်ဆက်နေတဲ့ခါကြတော့ဒါရှုပ်ထွေးပြီးရောလားတက်ဆိုင်ဟိုဌာနကလည်းအဆောင်ပြောလို့ပေါ့မတိုင်တိုင်းတိုင်နေတဲ့ခါကြတော့အောက်ရှင်မှာဖြစ်ကြတဲ့လုံရှိနေတဲ့ plan တွေနဲ့ကောင်တယ်မပေါ်နိုင်။ဒါပြကောင်တယ်ပေါ်မှာဒီကုမ္ပဏီရပ်ပြရပါလိမ့်။တက်ပြီးပြီးတဲ့ဇုံကတောင်းရင်းပြီးတဲ့ဇုံကတက်တက်လူတွေနေတယ်တက်တက်ဒါရီစေဆောင်တာတက်တက်အလိုလိုပြန်လောက်အောင်မှာဖြစ်တဲ့ခါကြတော့တကယ်ကိုခွန်တိုက်အားတိုင်းနဲ့ကိုနိုင်ငံတော်ဆင်းရကြီးကြပြီးတော့ဖြတ်နိုင်တဲ့အဆင့်လောက်အောင်နေပြီးတော့မှသွားပြီးအလိုမျိုးစီမံခန့်ခွဲမှသာလင်း live ပူပေါင်းဆောင်ရွက်ကြမှာအဝကြီးခဏတခုတည်းကနေလုံနိုင်တဲ့ဒီသားမဟုတ်ဘူ
းအားကြီးလိုက်စားမှုတွေကိုတိုက်ဖြတ်မယ်လို့ကြေကျော်ထားတဲ့ NLD အစိုးရတက်လာတာ၅နှစ်ကြာပြီဖြစ်ပေမဲ့အားကြီးလိုက်စားမှုအများဆုံးကဏ္ဍတစ်ခုဖြစ်တဲ့တယံဇာတာတူဖော်ရေးကဏ္ဍကိုအခုချိန်ထိတိကျမကင်ပြေသေးတာနဲ့ပတ်သက်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်အချို့ကထောက်ပြနေကြပါတယ်လွတ်တော်က2019ခုနှစ်မှာအတည်ပြုလိုက်တဲ့ကြောင်မြတ်တူဖော်ရေးဥပဒေနဲ့နှစ်တော်ကြာတဲ့ကထုတ်ပြန်ဖို့စူးစမ်းနေတဲ့ကြောင်မြတ်ဆိုင်ရာမူဝါဒတွေအတိုင်းအခုချိန်ထိပေါ်ဆောင်နိုင်သေးတဲ့အပေါ်မှာလည်းတဘာဝပဝင်းကျင်ထိန်းသိမ်းရေးပညာရှင်တွေဘက်ကထောက်ပြနေကြပါတယ်။နှစ်စဉ်ဒေါ်လာတန်းထောင်ချီရနေတဲ့ကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေကိုစစ်တပ်နဲ့ဆက်နွယ်နေတဲ့သူတွေလက်နက်ကင်ဖွဲ့တွေကလုကင်နေကြတာဖြစ်လို့ဌာနဆိုင်ရာတခုတွေကကင်တွေနိုင်ဖို့ခက်ခဲတယ်လို့ထောက်ပြလာသူကတော့ဖားကန်စိတ်မှုကြီးရွာကဒေတာကဦးရွှေသိမ်းပါ
။လက်နက်ကင်တွေကျူးဆူထားတဲ့နေနေဖြစ်နေတာရဲ့အဲ့လိုနေနေတရားဥပဒေစိုးမိုးမှုဟိုဒီစင်းနေတဲ့သဘောမျိုးဖြစ်တဲ့နေနေမျိုးဖြစ်တဲ့အပေါ်မှာနေဥဒ္ဓမလောဘတမားတွေကနေပြီးတော့မှငွေနဲ့အရာရာဖြင့်ပြီးတော့မှအာဒီလုတ်ချင်ရလို့လုတ်ခွင့်ရတဲ့အနေအထားမျိုးလည်းဒီမှာတွေ့ရှိရတယ်ဒီမှာလက်လက်ကန်နေကျူးကျူးတာနေနေဖြစ်တဲ့အတွက်ကြောင့်သူတို့ကြော်လွားဖို့ဆိုတာဒီနေနေမှာတော်တော်လေးဆက်ကဲရှိတယ်လို့ဆိုချင
်ဒီတစ်ခေါက်တိတ်ဆုံးမှုက2015ခုနှစ်ကလူတရာကျော်တိတ်ဆုံးတဲ့မြေပြိုမှုရဲ့နောက်ပိုင်းမှာတိတ်ဆုံးသူအများဆုံးကြုံရတဲ့မြေပြိုမှုတစ်ခုလည်းဖြစ်ပါတယ်ဖားကန်ကြောက်စိမ့်တွင်ဒေတာမှာအခုလိုလူအသေးပြောက်တွေမကြာခဏဖြစ်ပေါ်ရတာဟာက ကျောက်စိမ့်ကုမ္ပဏီတွေကဆယ်ရန်တရားတွေအသုံးပြုပြီးအလွန်အကျွံတူးဖော်တာနဲ့မြေသားတွေကိုစနစ်တကျဆွန့်ပစ်တာမရှိတာကြောင့်လို့တဘာဝပဝင်းကျင်ထိန်းသိမ်းရေးပညာရှင်အဖွဲ့ကထောက်ပြဝေဖန်နေပါတယ်။လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေကြောင်းပြောပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားပါရှင်။
စီပနီပခတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသူတွေလည်းတိုးလာနေသလိုခေတ်ဆက်ဆက်လောက်ကန်ခွင်လန်းတွေရှားပါနေတာကြောင့်ရခိုင်ပြည်သူတွေဟာပြည်တွင်းပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်ကန်နေကြတဲ့အခြေအနေကိုပြောရှင်ပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မှာအလုပ်ကန်ခွင်လန်းတွေရှားပါတာကြောင့်ရခိုင်ဒေသခံများစုဟာမိသားစုစွမ်းနေရတဲ့ပြည်တွင်းနဲ့ပြည်ပနိုင်ငံတွေကိုနေလန်းမျိုးစုံနဲ့ထွက်ခွာပြီးအလုပ်လုပ်ကန်နေကြပါတယ်။ရခိုင်ပြည်နယ်မှာရခိုင်ပြည်သူတွေလောက်ကန်စားတော့ဖို့အလုံယုံဆက်ယုံတွေလည်းမရှိသလိုစိတ်ကြွေးလုပ်ငန်းတွေအတွက်လုံလောက်တဲ့နေပညာပိုင်းဆိုင်ရာတွေအားနည်းနေတာကြောင့်ဒေသခံတွေဟာရခိုင်ကနေထွက်ခွာပြီးလုံတော့လောက်ကြတာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သလိုရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးလာမြင့်ကပြောပါတယ်
။လက်ရှိနေသားရလဲရခိုင်ပြည်နယ်မှာရွယ်ရောက်လာတဲ့လူငယ်ဒီဟာလက်ထွင်ရင်ထွန်းမထွင်ရင်နွားချောင်းတာပဲရှိတယ်လူ။ဘာမှမရှိဘူး။ဘာအလုပ်ကံရလို့မမရမ်းရမရှိဘူး။တကယ်တမ်းလဲအဲ့ဒီစိုက်ပျိုးရေးလုပ်ငန်းတွေလုပ်မယ်ဆိုရင်လဲ10မြောင်းတာတမန်ပေါ့နော်။အလဲမရှိဘူး။10မြောင်းတာတမန်လုပ်ဖို့အတွက်လဲ10မြောင်းတာတမန်ရည်စတရားချင်းလဲမရှိဘူး။နီးပညာမရှိဘူး။မျိုးမကောင်းဘူး။အဓိကကြတဲ့ဈေးကွက်လဲမရှိဘူးပေါ့နော်။အဲ့တည်းသူတို့ကကြောင်ပိတ်မိနေတယ်ခစ်မှာဆိုရင်ခစ်စားတာပြောပါအာဖာကန်တို့ရန်ကုန်တို့အဲ့ဒီဟာဒီဟာလားအဲ့ဒီဟာအပြင်နိုင်ငံခြားဖြစ်တဲ့ယူရီးယားဟိုင်းဒီမလေးတရုတ်အဲ့ဒီနိုင်ငံတွေကိုပြစ်တင်သွားကြတာပေါ့ဗျာ
ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံမှာဆင်းရဲဆုံးပြည်နယ်တစ်ခုဖြစ်သလိုတစ်ဖက်မှာလည်းဆင်းရဲပနိပခတွေနဲ့ပါရင်ဆိုင်နေရတာကြောင့်ရခိုင်ဒေသကိုပို့ပြီးတော့လောက်ကန်ခွင်လန်းတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းရခိုင်မျိုးသားပါတီ ANB ပြောခွင့်ရဒေါ်အင်းနှုံစင်ကပြောပါတယ
်လောက်ကန်ခွင်လန်းရှားပါတာကအခုမှရှားပါသွားတာမှမဟုတ်တာမကူကရဲကတော့လောက်ကန်ခွင့်လန်းရှားပါတယ်စိတ်ဝင်တုံးမှရှိတဲ့ပြည်မျိုးကိုရခိုင်ပြည်မျိုးခေါ်ပြီးဆိုတာမျိုးလုပ်ရအောင်အဲ့တော့ဖခင်ရဲ့မြေပြုံမှုမှာအသက်တွေစီးပေးခဲ့ရတာကလည်းများသပြီအရေးအတွက်တွေများတယ်ဆိုတာပဲဖြစ်နေတယ်အဲ့တော့ဤသားစုနဲ့သူဝင်နေပါတယ်ဆိုတာလေးကတော့ဘယ်သူပဲဖြစ်ဖြစ်နော်အလုံးခံစားရတာပဲဒါပေမဲ့ဒီလိုအနေထားတွေကိုဆက်ဆက်လုပ်ခဲ့မကြုံဖို့အတွက်ကကိုယ်ပြင်းနေပြီးမှတကယ်တမုံဝင်ကြောင်းအမခံချက်ပြုတဲ့နော်ဘာလို့လဲဆိုပါဝင်လို့ရတဲ့အခြေခံလူစားတွေကနော်ဝင်းဝါရုံခါလာရုံနှစားဝင်းနေပြည်လူရုံအလောက်ကန်ခွင်လန်းတွေဟာအန်ဂျီပေးဖို့လိုအပ်တယ
်အလောက်ကန်ခွင်လန်းရှားပါတဲ့ရခိုင်ပြည်နယ်ကဒေသခံအများစုဟာသူတို့ရဲ့မိသားစုစွမ်းဝန်းတွေရဲ့စင်ပြေဖို့အတွက်မြန်မာနိုင်ငံတွင်းကစတိုင်းပြည်နယ်ပါဝင်ထိုင်းမလေးရှားတရုတ်စတဲ့ဒီပတ်နိုင်ငံတွေကိုထွက်ခွာပြီးအလုပ်လုပ်ကန်နေကြတာလည်းဖြစ်ပါတယ်ရခိုင်ဒေသခံတွေအတွက်အလောက်ကန်ခွင်လန်းကိုဆွေးနွေးကနေပြီးတော့လုပ်ပေးသိမ့်တယ်လို့ဒေသခံတွေရဲ့ခွင့်ရကိုလည်းဖွင့်ပေးသိမ့်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ဖြစ်တယ်လို့ရခိုင်ဒီမိုကရေစီဖွေးချုပ်ပြောခွင့်ရဦးလာမြင့်ကပြောပါတယ်
ကျွန်တော်ထင်တယ်ဘုံဆိုးရကပြည်နယ်ဆိုးရတွေကိုတော့ပဲခွင့်အုံပေးလိုက်ရမယ်တဲ့။ကဲမင်းတို့ကမင်းတို့လှုပ်ရှားကြမင်းတို့ကမင်းတို့လှုပ်ကြဆိုတဲ့သူဆိုတာကိုယ်ခွင့်လန်းကိုပိုရတယ်ဆိုရင်ကိုတန်းတန်းဆိုစူးစမ်းတာပဲ။အဲ့လိုမှမဟုတ်ပဲနဲ့ဖေးတာယူချွေးတာစားထားတဲ့နေရာမှာသေတာလှုပ်ဆိုရင်တော့သေတယ်ခိုင်းတာကိုလှုပ်ဆိုရင်တော့ဘယ်တော့မှတိုးတက်မှာမဟုတ်ဘူး။ဘယ်လူမျိုးမှမတိုးတက်ဘူး။နိုင်ငံခံလူမျိုးရလို့မဟုတ်ဘူး။မမလူမျိုးနဲ့ဒီတိုင်းပဲဖြစ်မှာပဲ။သူဆိုတာခွင့်လန်းကိုဖွင့်ပေးရတယ်သူစူးစမ်းဖို့အတွက်သူ့ကိုလမ်းဖွင့်ပေးရမယ်အဲ့တော့ရခိုင်ပြည်နယ်ဆိုရကိုရခိုင်သားတွေဒီပြည်ကမရခိုင်သားတွေရဲ့ထိုးထွင်းဉာဏ်နဲ့စူးစမ်းမှုနဲ့လုပ်ခိုင်းရမယ်အဲ့ဒါမှအောင်မြင်မယ်
မနေ့ကလေကရှင်ပြည်နယ်ဖားကန်းမှာမြေပြိုကြမှုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပြီးအဲ့ဒီချိန်မှာရခိုင်ပြည်နယ်ကနေရာဆုံးခါလုံးလုံးကနေရာပြည်တွေ80နီးပါးပါပါတယ်လက်ရှိရှင်ထိလေရခိုင်ဘက်မှာစစ်ရေးတွေလည်းတင်းမာနေသလိုလူပေါင်းသိန်းကျော်လောက်ဆေးဘေးဒုက္ခတွေဘဝကိုရောက်နေကြပါတယ်တစ်ဖက်မှာလည်းအလောက်ကန်ခွင်လန်းတွေမရှိတာကြောင့်ပြည်သူတွေအနေနဲ့ရခိုင်ကျေးတပ်မှာလောက်ကန်ခွင်လန်းတွေဖန်တီးပေးဖို့ကိုမျှော်လင့်နေကြတာပါကျွန်တော်တက်နိုင်ရခိုင်ကနေတင်ပေးပို့ထားတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။တာချီလိုက်ကကိုဗစ်ရောဂါဘူးကင်းစင်သွားလို့ဆေးရုံဆင်းခဲ့သူမှာနောက်ကျင်ဒီရောဂါဘူးပြန်တွေ့တာဟာဘာကြောင့်လဲဆိုတာအတိအကျမသိနိုင်သေးပေမဲ့တခြားပိုးစားတွေ့သူတွေလိုသီချာထားစောင့်ကြည့်ကူတာမှုအဆင်ဆင်လောက်ဆောင်နေတယ်လို့သိရပါဗျ။ သူနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုလည်းတခွဲနမူနာရယူဆစ်ဆင်းနေတဲ့အကြောင်းကိုပြောပြသွားပါမယ်ရှင်။ကျွန်မကတော့စုစုပါ။ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ခဲ့တဲ့အတည်ပြုလူနာနံပါတ်66ဟာယောဂဘူးကင်းစင်သွားလို့ဆေးရုံစင်မီရပောင်း40အကြာမှာဒီယောဂဘူးပြန်တွေ့ခဲ့တာပါ။ပထမတစ်ချိန်လုံးကအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့လို့ဒီယောဂဘူးကူးဆက်ခံခဲ့တာဖြစ်ပေမဲ့အခုတစ်ခါမှာတော့ယောဂလက္ခဏာမပြဘဲတခွဲစစ်စီလိုက်မှပိုထက်တွေ့ခဲ့တာလို့သိရပါတယ်။သူနဲ့အနီးကပ်ထိတွေ့ခဲ့သူ73ဦးကိုလည်းအသွားအလာကန့်သတ်ထားပြီးနှာခေါင်းတို့ဘက်အာခေါင်းတို့ဘက်နဲ့သွေးရည်ကြီးနမူနာတို့ကိုရယူပြီးတခွဲဆက်လက်ဖို့ဒီကနေ့ပဲပေးပို့လိုက်ပြီလို့ရှမ်းပြည်နယ်အရှေ့ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာဖာဆိုးတက်ကပြောပါတယ်။
ဘိုးမြန်တွေ့တယ်ဆိုတာကတော့နှစ်ပိုင်းရှိတာပေါ့နော်တစ်ခုကတော့ဘိုးအကျွင်းကြံပေါ့နော်မျိုးရိုးဗီဇာအစိတ်ပိုင်းအကျွင်းကြံကြံလာလဲဖြစ်နိုင်ပါတယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့တခြားလူကိုကူးစက်နိုင်လို့ရခိုင်လုံးကအရင်အရင်ကိုလည်းအင်မတန်အင်တန်လေးပေါ့နော်နောက်ပိုင်းကကျတော့ကျွန်တော်တို့ဒီဘိုးနောက်တစ်ခေါက်များပြန်ကူးစက်ခံရတာလားပေါ့နော်ပြန်စဉ်းစားဖို့ရှိပါတယ်ဒီနှစ်ခုကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတော့မခွဲခြားနိုင်သေးပါဘူး
အခုရှိနေတဲ့ပိုးဟာရှိပြီးသားအဟောင်းဒါမှမဟုတ်ပိုးအသစ်ဖြစ်နေမလားဆိုတာကိုအခုအချိန်လေးမှမပြောနိုင်သေးပေမဲ့ကိုဗစ်အတီးပြူလူနာနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေကိုအစအဆုံးပြန်လုပ်ပေးနေတယ်လို့ဒေါက်တာဖာဆိုးတက်ကဆက်ပြောပါတယ်
။ဆိုရင်လည်းနေရာမှာလည်းဒီလူနာတက်ဦးတယောက်တည်းအကြောင်းဆိုရင်ရမှာမဟုတ်ပေမဲ့တခြားပြည်သူလူထုတွေကလည်းယောဂလက္ခဏာမရှိဘဲနဲ့ကိုဆက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အကုန်လုံးသတိထားမယ်နေထားပြပါရဲ့ဒါကြောင့်မလို့ဒီကျွန်တော်တည်တုံးတဲ့ရမယ်ဆိုရင်စက်မိုင်းနာအကောင်ဝင်ဌာနထုတ်ပြန်ထားတဲ့လိုက်နာရမယ်ဆောင်ရွက်ရမယ်ချက်တွေကိုအတိအကျလိုက်နာဆောင်ရွက်ဆရာအဖြစ်ကျွန်တော်တို့ကောက်ွယ်နိုင်ပါတယ်
။ပိုးပြန်တွေ့ထားတဲ့လူနာနံပါတ်66ကိုကိုဗစ်အတီးပြူလူနာသစ်စီးရင်နဲ့မထည့်ထားပေမဲ့လည်းတိကျထားပြီးလုပ်ငန်းစဉ်အားလုံးကိုအစဉ်အဆက်လှုပ်ဆောင်နေရလို့ဆိုပါတယ်။စက်မိုင်းနဲ့အကောင်ဝင်ဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်ပြည်ပလူနာ304ဦးရှိထားပြီးအဲ့ဒီတွေကတည်ဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ223ဦးအထိရှိထားပြီးဖြစ်ပါတယ်။ထတ်တိုးလူနာတင်နေလာပြီးပျောက်ကင်းသွားသူတိုးလာတဲ့ဆိုပေမဲ့လည်းဒီယောဂကူးစက်မှုကိုဆက်ပြီးထိန်းချုပ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းလိုက်နာပေးဖို့ကျန်းမာရေးဌာနကတိုက်တွန်းနေတာပါ။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာဖြစ်ပါတယ်
။ကျွန်မစုမမရှင်နေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလို့သမားတွေအိမ်ပြန်နိုင်ရေးအစ္စရေးဆိုင်ရာမြန်မာတန်ရုံးကစီစဉ်ပေးနေပေမဲ့ပြန်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်တဲ့မြန်မာအလို့သမားတွေအကြောင်းကိုတင်ပြပေးကြပါမယ်။ COVID-19 ကမ္ဘာကပ်ရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းဝင်တချို့ရန်နာလိုက်ရခြင်းပြည်ပရောက်မြန်မာနိုင်ငံသားအလို့သမားတွေအလို့လက်မဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအများဆုံးပြန်ခေါ်ပေးဖို့တောင်းဆိုကြခြင်းမှာJordan, Israel နဲ့ Cyprus မှာရှိတဲ့မြန်မာနိုင်ငံသားတွေမိခင်နိုင်ငံကိုပြန်နိုင်ရေး Israel ဆိုင်ရာမြန်မာတန်ရုံးကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့ဇူလိုင်လ1ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အထူးသဖြင့် Jordan ရောက်မြန်မာအလို့သမားတွေအတက်တော့ Jordan နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်သံတမန်ဆက်ဆံရေးမရှိတဲ့အတွက် Israel ဆိုင်ရာမြန်မာတန်ရုံးဘက်ကဝင်ရောက်စီစဉ်ဆောင်ရွက်ပေးနေပြီးဆက်ရုံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့အလို့သမားတွေကိုနှိုးဆော်ထားပါတယ်။လက်တလုံးမှာတော့ဂျော်ဒန်ရောက်မြန်မာအလို့သမားတွေတဲ့ကကမဲအန်ဗီဂါဆက်ယုံက353ဦး Rich Pine က14ဦးနဲ့ Century Miracle က26ဦးပြန်စီလွတ်မယ်လို့တက်ဆာယာဆက်ယုံနေဘက်ကစည်ရင်းပေးဖို့လာလို့စုစုပေါင်း393ဦးကိုပြန်နိုင်ဖို့စတင်စီစဉ်နေပြီလို့ Israel ဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းကမဲအန်ဗီဂါဆက်ယုံကပြန်လို့တဲ့မြန်မာအလို့သမားအများစုစီကိုအခုချိန်ထိနေရပြန်ဖို့ဆက်ယုံကလည်းမဆက်သွဲသလိုသူတို့ကိုယ်တိုင်တွားရောက်ဆက်သွဲချိန်မှာလည်းတိကျသေးချာတဲ့သတင်းအချက်အလက်တွေမရတဲ့အပြင်အလုံးလက်မဲ့ဖြစ်နေကြတာပေါ့ဝင်းဝေကလည်းမရှိစားစရာနေစရာအခက်အခဲဖြစ်နေကြရတယ်လို့အဲ့ဒီစက်ရုံမှာလုံတက်3နှစ်ရှိပြီဖြစ်တဲ့မတ်ခိုင်ခိုင်က VOA ကိုပြောပြပါတယ
်နေထိုင်ခွင့်ကတည်းကလည်းညီမတို့မှမရှိဘူးပြီးတော့ passport တွေကလည်းသူတို့သိမ်းထားတယ်ပြန်မို့ကြတော့လည်းသူတို့ကဟိုလိုလိုဒီလိုလိုနဲ့အဲ့လိုတကယ်ပြန်မအောင်မေးလို့ရှိရင်လည်းငါမသိဘူးငါမသိဘူးဆိုတာကြီးပဲပြောတယ်မရဲအဲ့တော့ညီမတို့ကအခုဒီမှာပြန်ရမဲ့လူကြီးက800ကျော်ရှိတယ်သူတို့က300ကျော်ပဲတင်ထားတယ်ဆိုတော့အဲ့တော့ညီမတို့ကဒီဦးလူဦးရဲ့စင်းကိုတည်ကျင်တဲ့အခါကျတော့ခုသူတို့တင်ထားတဲ့ဟို300ကျော်မကဘူးပေါ့နော်600ကျော်တလုံးညီမတို့ပြန်ကျင်တယ်ဆိုတဲ့အကြောင်းရယ်ပလေ3000ပစ္စည်းရအစားကိုပိုင်ဝယ်ရတဲ့အတွက်ညီမတို့ကဝယ်ပြဈေးတူလည်းမရှိတဲ့အတွက်သူတို့ကအလုပ်လည်းပေးမထားဘူးလစာလည်းမပေးတဲ့အတွက်ညီမတို့ကဒီလိုတော့ဒုက္ခရောက်ညံဆုံးကတော့ပြန်ကျင်တာပေါ့နော
်အလုပ်သမားတွေကစက်ယုံကအလုပ်သမားကြီးကတာဝန်ခံကိုမေးမြန်းကြပေမဲ့လည်းတိကျသေးချာတဲ့သတင်းအချက်လည်းမရသလိုစက်ယုံဘက်ကစနစ်တကျဘာမှစီစဉ်ပေးထားတာမရှိဘူးလို့အဲ့ဒီစက်ယုံကပဲတောက်ထက်အလုပ်သမားတူဖြစ်တဲ့မမှုမို့ခိုင်ကပြောပြပါတယ
်စက်ယုံမေးရလေဟိုညီမတို့တွေဘလို့လဲဘယ်တော့ပြန်ရမှာလဲတာယုံကတော့ဒီလိုချလာပြီဘလို့မျိုးဖောက်ဖေးရမှာလဲဆိုတော့တနေ့ပြန်ရမယ်ဟိုဘသူတွေပြန်ရမယ်ဆိုတာကိုငါလည်းမသိဘူးငါလည်းသိနေတယ်သူအဲ့လိုမျိုးစကားနဲ့သိမှုရွက်ကုန်ရဲတာအမညီမတို့ဘက်ကလေဘာမှအစီအစဉ်လုံးမရဘူးသလားဒီနေ့ဆိုလို့ရှိရင်အခုဒီပါရှိရဲ့ညီမတို့အိတ်ရှာပါတော့ နားရမြန်မာစကားပြောတယ်မောက်တော့မေးရတယ်သူကမသိဘူးပဲပြောတယ်ရှိတဲ့လူကြီးရင်းနဲ့အခုသူတို့ပြောတယ်350 300ဆိုတာကွာဟာချက်တွေကဈာထဲမှာ900လောက်ဖြစ်နေတယ်ထွက်စာတင်ခါတဲ့လူကရောက်800ကျော်ရှိတာမှာ
ဒါကြောင့်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုပ်တာဝန်ရှိတဲ့သူတွေအနေနဲ့အလုံသမားတွေနဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းစေလို့တို့နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်ဘက်ကလည်းဒီလိုဒုက္ခရောက်နေတဲ့ပြည်ပရောက်အလုံသမားတွေကိုပြန်ခေါ်ပေးဖို့စီစဉ်ပေးစီလိုပါတယ်လို့မမမိုခိုင်ကပြောပါတယ
်။ညီမတို့အဲ့ဒီနံပါတ်စင်း list လေးကိုညီမတို့ချပစ်လို့ရရင်ချပစ်ပါပေါ့နော်။တကယ်လို့ဒီနံပါတ်စင်းထဲမှာမပါတဲ့လူတွေရှိလို့ရှိရင်ဘလို့များဟိုတန်ရုပ်ကိုသွားပြီးညီမတို့ဆက်သွယ်ပြီးတော့ပြန်ရမလဲပေါ့နော်။ပြန်လို့ရအောင်ဘလို့လုပ်ကမလဲ။ဒီ350 300တုတ်ပြီးသွားရင်နောက်တစ်ခါဘယ်တော့လာမလဲ။ညီမတို့အဲ့လိုမျိုးတွေတော့လည်းသိကျင်နေမှာရဲ့။မေကိုအမေစုကိုပေါ့နော်။ညီမတို့အဓိကပြောချင်တာကတော့ညီမတို့ကိုပြန်ခေါ်ပေးပါဒီမှာအရင်ဒုက္ခရောက်နေပါတယ်လို့ညီမတို့ဖြစ်နေတဲ့ဟာတွေအကုန်လုံးလည်းသိစေချင်ပါတယ်လို့ဒီမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေဆိုင်ရောကညီမတို့လုပ်နေတာတွေလည်းသိစေချင်ပါတယ်ကိုကြီးပြီးပြန်ခေါ်ပေးပါလို့ပြောချင်ပါတယ
်ဒီချင်းတွေနဲ့ပတ်သက်ပြီးတယုံဘက်ကတုံ့ပြန်ချက်ကိုတည်ရနိုင်မို့ VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုချိန်ထိတော့အကြောင်းပြန်ကြားခြင်းမရှိသေးပါဘူးအစ္စရေးနိုင်ငံဆိုင်ရာမြန်မာတယုံကထုတ်ပြန်ထားတဲ့အလုံသမားတွေဖြစ်ဆက်ရမယ့်ပုံစံနဲ့မှာတော့ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်လို့တဲ့မြန်မာနိုင်ငံသားတွေအနေနဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိတဲ့နေဆွဲနောက်သက်ဆိုင်ရာအလုပ်ကုမ္ပဏီနဲ့သဘောတူညီစာချုပ်ပါအချက်လက်အတိုင်းနှစ်ဦးနှစ်ဖက်ကြားညှိနှိုင်းဆောင်ရွက်ပြီးဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုပြန်ရောက်တယ်ဆိုရင် Community Based Facility Quarantine 21ရက် Home Quarantine 9ရက်နေထိုင်ရမယ့်စည်းကမ်းတွေကိုလိုက်နာဆောင်ရွက်ပါမယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ကိုဗစ် -19 ကပ်ရောဂါကြောင့်သေဆုံးသူ9ဦးထိရှိပြီးကူးစက်ခံရသူပေါင်း 1,133 ဦးဝန်းကျင်အထိရှိနေတဲ့ဂျော်ဒန်နိုင်ငံထဲမှာတော့ကပ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်တဲ့အနေနဲ့အထည်ကျောက်ဆက်ရုံအပါအဝင်လုပ်ငန်းဝင်တော်တော်များများရန်နာလိုက်တာမို့ဂျော်ဒန်နိုင်ငံသားတွေအပါအဝင်ပြည်ပအလုပ်သမားတွေပါအလုပ်လက်မဲ့ဖြစ်နေကြတာပါဒီထဲမှာမြန်မာနိုင်ငံသားတော်တော်များများလည်းပါဝင်ပြီးဝင်ဝင်မရှိအခက်အခဲဒုက္ခတွေနဲ့ကြုံနေရတာကြောင့်မိခင်နိုင်ငံကိုပြန်လိုနေကြတာလည်းဖြစ်ပါတယ်ကျွန်မစွန်မမရှင်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။ကမ္ဘာ့ထွန်းလန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ကြုံတွေ့နေရတဲ့ကာလမှာမြန်မာနိုင်ငံအတွင်းမှာလည်းဆက်ယုံလှုပ်ယုံနေအများပြားပိတ်ပစ်လိုက်ရပြီးအလုပ်သမားတွေထောင်ပေါင်းချီအလုပ်လက်မဲ့ဖြစ်ခဲ့ကြရပါတယ်။လုပ်ငန်းတွေပြန်လည်ဖွင့်လှစ်လာတဲ့ဆိုပေမဲ့လည်းအရင်ကလိုပုံမှန်အခြေအနေကိုတော့ပြန်မရောက်သေးပါဘူး။အလုပ်ပြန်ဆင်းခွင့်မရချသေးတဲ့အလုပ်သမားတွေအများပြားရှိနေဆဲဖြစ်ပြီးပြန်ဆင်းခွင့်ရတဲ့သူတွေအထက်မှာလည်းရောဂါကူးစက်မှုအန္တရာယ်စိုးရိမ်မှုတွေနဲ့အကျက်အတဲအခက်အခဲတွေကတော့ကြုံနေရဆဲပါ။ဒီလိုဆက်ရုံဝန်ထမ်းတွေထဲမှာအမျိုးသမီးတွေအများစုပါပါတယ်။ဒါကြောင့် COVID-19 ကာလအတွင်းမိသားစုစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားရှင်သန်နေကြတဲ့အမျိုးသမီးဆက်ယုံလုပ်သမားတချို့ပြောပြတဲ့သူတို့ရဲ့အထွေထွေတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
လုံးမိုင်းညတော့တော့အကျက်တဲ့ခက်ခဲဟူတိုက်ရောက်တဲ့ကာလမျိုးဖြစ်နေတာပေါ့နော်။ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတခုကိုရင်ဆိုင်နေရရဲ့။ညီမမမဟုတ်ဘူးတခြားလူသမားတွေအကုန်လုံးကရောခင်းနစ်ငါရောအလုပ်ပြုတ်မလဲ။ဒီကိုဗစ်ကရောခင်းနစ်ပြီးမလဲ။ကိုဗစ်မပြီးမလားကာလပတ်လုံးညီမတို့အလုပ်သမားတွေကအလုပ်လက်မဲ့ဘူး။ဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ပုံမျိုးကြီးတော့တော့အခြေအနေမျိုးကိုရင်ဆိုင်နေရတာပေါ့။
ကျားတော့ရန်ကုန်တိုင်းဒေသကြီးတကုံစိတ်ကန်းဆက်မှုစုံမှရှိရဲရီချွန်ဖုံးဝါသွင်းကျိုးဆက်ယုံမှအလုံးလုံးနေတဲ့မသက်ထားဆွေပြောပြသွားတာပါမသက်ထားဆွေဟာ COVID-19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုံးရှင်အလုံးသမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ကျုံဆက်ယုံမှအလုံးလုံးခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုံးသမားသမဂ္ဂဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာရေလုံးဆိုင်ရာအလုံးသမားအဖွဲ့ဗဟုအလုံးမှုဆောင်တယောက်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထည်ချုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများပြားပိတ်ပစ်ခဲ့ရတာမှအလုပ်သမားတွေအများပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ် Now, Ben Kusamuri just in Larry at Dre, Lumian Piele, Satin Lazavi Melu, Kusamuri, Shinise Kala Pitamo, Samai Sayan Jacha Drigo, a Tisa Lina Bugaro, a Yijini did a chime Pipari. The women say only ha, you Jacha Drigo, Lipa Samyata, Anne the Lu, Tipo Matasaya Suya Tanari Gale, a ye you guide with Samyata Machilo, Lutamari Tragaro, Suye Murine, Lulumi Jayare, Lu, Matata Suiga, Piovare.
Yoga chain in a bad video, that will ลงอยู่นี่ญาติจะทุกข์ได้ဥစ္စာတွေမြန်မာတို့သိရဲ့တရားကိုထောက်ပြခွာလို့သုံးပြခွာထားလို့ဇာမျိုးတွေလုံးလုံးဝမယ်ပြီးမတ်စတာကမယ်လက်သေးစပြိုင်ထားမယ်လက်သေးဘေးစင်းနေထားမယ်ဘိုင်းလာကမှာအစာအဒီဥစ္စာတွေစနစ်တကျကိုတော့နိုင်ငံတခြားဟိုတန်ရှင်းတွေလုံးဝမယ်ဆိုတဲ့ဥစ္စာတွေဒါမှမြန်မာတို့ကိုယ်တိုင်နေနေတိုင်း မတ်ဝဲတက်ဖို့ဆိုတဲ့ဥစ္စာလည်းလုံးဝမဖြစ်နိုင်ဘူး။တချို့စက်ရုံတွေကကြတော့မတ်ဆိုပါလို့အထက်ကျောက်ဆိုလို့ရှင်ပိတ်စာကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေဒါကိုချော်သုံးရတဲ့ဥစ္စာမျိုးတွေရှိတယ်။ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်စက်ရုံတွေကမလိုက်နိုင်ဘူး။အဲ့မလိုက်နိုင်လို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်။သက်ဆိုင်ရာအလုပ်သမားဝန်ကြီး မိသားစုစားဖို့နဲ့ရဘဝရက်ကြီးရလက်လုံးမှာပဇက်လုံးတာဖြစ်တဲ့အတွက်အလုံးမလုံးခဲနဲ့အလုံးမဆင်းမဲ့ငါတော့ယောဂကုခန်းအမှာသုံးလို့ဆိုပြီးတော့အလုံးသွားမဆင်းရင်လည်းဒီမှာငါဘေးဆိုင်ရောက်မဲ့အခြေအနေမျိုးကြတော့ယောဂကိုကြောက်နေပြင်မဲ့လည်းညီမတို့နေနေရလို့အလုံးတွေသွားဆင်းနေရတဲ့ဟာမျိုးရှိတယ်ပေါ့နော်
ဒီလိုကိုဗစ်ကာလအခက်အခဲတွေကြောင့်မှအလုပ်ဆင်းနေကြရတဲ့စက်ရုံအလုပ်ရုံဝန်ထမ်းတွေအများပြားရှိသလိုအလုပ်ကနေရပ်နားခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါကိုဗစ် -19 ကူးစက်မှုတွေမဖြစ်ခင်တော့က KGG အထက်ကျုပ်စက်ရုံမှာအလုပ်လုပ်နေတဲ့မတ်ဤတနာအေးကတော့အလုပ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိဘဲစက်ရုံတွေရုတ်တရက်ပိတ်ပစ်လိုက်ကြတဲ့ကြောင့်ရပြီးအခုဆိုရင်အလုပ်လက်မဲ့ဖြစ်နေတာလရည်နဲ့ချီနေပြီလို့ပြောပါတယ်
ညီမကနောက်ဆုံးလောက်ခဲ့တဲ့ဆိုင်ဝါပြည်ကြီးကြီးဆိုတော့ဆရာတော်ကတကယ်မှာပဲကြီးရယ်အခါဒီကြီးကြီးရနေပြီးတော့ကိုကြီးစပြီးရဖြစ်တော့ညီမတို့ဆက်တစားစိတ်ကြီးကပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းကြီးကြတယ်ပေါ့တဲ့နဲ့တယုံမှတော့မပိတ်သေးဘူးပေါ့နော်ညီမတို့ဆိုင်ဝါတော့ဘယ်တော့မှမပိတ်ဘူးဆိုတော့ညီမလက်ခံတယ်ဘာလို့ဆိုလို့ရင်ညီမတို့ဆိုင်မှာအော်လာတယ်အများကြီးပဲရှိတယ်ဒါပေမဲ့ညီမတို့ဆိုင်ရောက်ချပြီးတော့ပါပိတ်လိုက်တယ်ပိတ်လိုက်တဲ့ဆက်တမတော်နေအနှုတ်ပိတ်တဲ့နေနဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတမတော်နေရယ်တင်းမတွေနေရယ်ဓာရီရစနေပေါ့နော်အဲ့ဒီမျိုးသုံးရက်အဲ့လိုပိတ်လိုက်တယ်မတို့နောက်ဆုံးစိတ်နေတဲ့ရက်မှာလဲဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပိတ်နေစေရဟုတ်ကြဘူးတင်းတက်တဲ့လေးမှမကြားဘူးတင်းမတွေနေကြတော့မှညီမတို့တမကလေးကနေပြီးတော့ချိုးမစောစက်ကမလေးရကဆုံးတယ်ပေါ့နော်တဲ့ရောတူတော်မစမ်းဟဲ့ဟုတ်ရောဟုတ်လို့လားဟုတ်တယ်တေးချတယ်ဆိုပြီးတော့အဲ့ဒါနဲ့ပဲညီမတို့ဥက္ကဋ္ဌလူရောလဲညီမတို့ပုံသက်တဲ့ဒီပေါ်အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးတော့အမျိုးဟိုလေးရယ်ရယ်ကသူ့ကိုရင်းတစ်ခါနေပြီးတော့ကြည့်ရတယ်ပေါ့ဒီကိုဗစ်ကာလနဲ့ပေါ့နော်အော်ရာဒီလဲဟိုဟာသူတို့မရှာနိုင်တဲ့အတွက်ဒီဆက်ရုံမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုပ်ရှင်အလုပ်သမားပြဿနာတွေလည်းအတော်လေးပြင်းထန်နေပါဗျ။အလုပ်ရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ပဲအလွယ်တကူအလုပ်ဖြုတ်ပစ်တယ်ဆိုပြီးအလုပ်သမားတွေဘက်ကမချင်မနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆဲရုံလုံယုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့တွေမှာဥဆောင်ပါဝင်သူအများပြားကတော့မဲမဲဆိုးဆင်းသွင်းခံရပြီးဆဲရုံတွေကအလုပ်ခန့်ဖို့ငြင်းဆန္ဒနဲ့ကြုံရတယ်လို့သူရဲ့ကိုယ်ရည်အထွေအကြုံကိုမဲ့ဤတနာဤကပြောပြပါရယ
်အခုလိုလိုဆိုလို့ရှိရင်တို့ကိုဗစ်ကာလမှာအလုံးကန်ရှာပါနေရယ်လို့သူစိတ်ရုံတို့တွေလူတွေမခေါ်ဘူးအဲ့ဒီလူတွေမခေါ်ဘူးဆိုတာတော့မဟုတ်ဘူးခေါ်တဲ့စိတ်ရုံမျိုးစိတ်ရုံနဲ့စိတ်ရုံနဲ့ညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေလည်းအဲ့လိုမျိုးလိုက်ပြီးပေးထားတယ်ဘယ်လိုတွင်ထားရပေါ်တော့အဲ့လိုတမားကောင်းဆောင်နေဆိုတဲ့ဟုတ်သားမျိုးတွေနဲ့ဒီလိုလူမျိုးတွေလာလို့ဆိုလို့ရှိရင်အလုံးမခတ်ဘူးဆိုတဲ့ဟုတ်သားမျိုးတွေလိုက်ပြီးပေးထားတဲ့အတွက်ညီမတို့လည်းလို့ရှိရင်အခုချိန်ထိအလုံးလိုက်ရှာဖို့မရပေါ်တော့နေရာနဲ့လုံးလိုက်ရတယ်ဒါပေမဲ့တချို့ညီမတို့မမှတ်မိဘူးမမှတ်မိလို့တွင်လိုက်တယ်တကယ်အဲ့လိုမျိုးပေါ်တော့နေတာနဲ့သွားဆင်းနေတယ်ဒီနေ့ဆင်းမှာပဲအဲ့လိုသွားဆင်းနေခါကျတော့ညီမတို့မှတ်မိသွားပြီးတော့လေဆက်ပြီးတော့အလုပ်စင်းနေရမလို့တော့သူပြန်ပြီးတော့အဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေပြီးရပါလို့လဲဆိုလို့ဆိုရွှေကျွန်တော်တို့ကိစ္စကနေပြီးတော့အဲ့လို တ်ပုံပြရပေါ့ညီမကြီးကြီးကလွတ်တံမလားဆိုရင်ပုံစံမျိုးတွေနဲ့အဲ့လိုမျိုးတွေညီမတို့ကလည်းဒီကနေသားဆိုတော့သူတို့ကလည်းပြောသားပြောလို့လည်းမရဘူးလေအဲ့လိုမျိုးဆိုအခုလိုလိုညီမတို့တွေတောင်းနေတော့အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူလည်းပြောရရပေါ့နော်
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU က COVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြရတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စည်းရင်းပေးခဲ့ပြီးမယ်လေ။အခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။ဆက်ပြီး COVID ဖြစ်တာကတော့အိမ်မှာစံချစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပြီးလုံးရတာမှညီမတို့တွေကအလုပ်ချုပ်ခါကြမလို့ရှော်ကြီးငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့ဒီမပေးဘူးအခုဆိုလို့ရှိလို့ရှိပေါ့နော် EU ကနေပေးနေအလုပ်ပြစ်သွားတဲ့စာရင်းတွေဆိုညီမတို့တွေစာရင်းတင်မှာသူတို့တွေပြောပြီးတယ်ဆိုညီမတို့စာရင်းတင်ပြီးလိုက်တယ်ဒါပေမဲ့အခုချိန်ကညီမတို့နာမည်အပါလာသေးညီမတို့ခုံးမဆက်သေးဘူးပေါ့နော်ညီရဲ့သူတွေရှိတယ်လို့တော့ရှားတယ်ဒါပေမဲ့ညီမလည်းမရဘူးညီမလေးလည်းမရဘူးအဲ့လိုမျိုး
ဒီလိုအချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခံစားခွင့်မှမရသေးဘူးလို့မတ်တပ်သားဆွေကပြောပါတယ်
လူမှုရေး40ရာခိုင်နှုန်းပေးမယ်ဆိုတဲ့ပညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်။အဲလူမှုရေးအကုန်လုံးကလည်းသိတယ်။အေဗီလာရီယမ်လည်းလူမှုဖလုံးရမ်းလည်း40ရာခိုင်နှုန်းထောက်ပံ့မယ်။အဲအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်နဲ့အလုသမားလက်ထဲကိုလည်းမရောက်သေးဘူး။ပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်။သူတို့ကလော်ဒေါင်းကလိုင်းမဆက်ရုံလုပ်ရုံနဲ့ပိတ်ထားရတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူး။အာမန်ကျမတို့လေးရောင်ရှိရရနေတဲ့အချိန်မှာတော့လောင်းငှမှုမရှိတဲ့ဥစ္စာဒီအစိုးရကပေးမဲ့40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းတော့ဘယ်လိုရက်တည်မလဲအိမ်ငန်းကဝိုးတော်မှပဲအဆင်မပြေတဲ့အချိန်မျိုးပေါ့နော
်တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုအလုပ်သမားတွေအချက်အလက်မျိုးစုံကြုံရတယ်လို့အလုပ်ရှင်တွေဘက်မှလည်းအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာဘာဝင်တကဘာလုံးကိုရိုက်ခတ်နေတဲ့တိကျယောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမင်းမြန်ဆန်ဆန်နဲ့ထိရောက်ရောက်ကင်တွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလည်းပိုးပြီးတော့ခက်ခဲနိုင်ပါတယ်။လက်ရှိအလုပ်သမားတွေရဲ့အခက်အခဲတွေမှာဆိုရင်လည်းအစိုးရအလုပ်ရှင်အလုပ်သမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအသိုင်းအဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီးအပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကြိုင်တွေကြမယ်ဆိုရင်တော့အချက်သေးတွေတက်တာရရစေနိုင်တဲ့ဆူရာချင်းပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွယ်ပြပါရှင်။ကျွန်မဖြစ်ပြီးပြပါရှင
်။အခုတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့က Spinescape ပြလိုက်နောက်ဒီအမြင်အာရုံချုပ်တဲ့သူမတန်ဆိုင်ဂီတပညာရှင်တွေအတွက်တန်ဆုံ T1 ဂီတမှုရဲ့အချက်ပေးမှုအတိုင်းလက်လက်တီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအလိုင်းရဲ့တချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးဒုတာပြည့်စုံမှုလိုအပ်တဲ့အပြင်လျှော့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးတတ်ရပါမယ်နယူးယောက်မြို့မှာဆွန့်လက်ခဲ့တဲ့ Spinescape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spinescape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly is also a personal journey. So when you go through the
စစ်တမ်းမင်းရရမှာဖြည့်ကြားသူအနေနဲ့လင်းပြီးပြောနေရလားဆိုတာကိုပါခံမှန်းသိနိုင်တဲ့စက်တွေအပြင်လေးစားစနစ်သုံးပိတ်လိုက်ဖွင့်လိုက်ဖြစ်နေတဲ့မီးလုံးတွေကိုခက်ပြန့်ပြန့်တုံ့ပြန်လိုက်ဖမ်းတာမျိုးကိုလည်းစမ်းသပ်နိုင်ပါတယ်။ဒါပြင်ကိုယ့်ရဲ့ခန္ဓာရေးဆွမ်းအားမျက်ဉာဏ်ဆွမ်းအားနောက်ဘလို့လူမျိုးဖြစ်လဲဆိုတာကိုပါစမ်းသပ်နိုင်ပါတယ်။အဲဒီနောက်တော့သူတို့ကဘလို့ထောက်လိုင်းရေးအေဂျင့်ဖြစ်တယ်လဲဆိုတာကိုလည်းပြန်ပြောပြပေးပါတယ်။
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြတ်ထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြေနံပေးပို့ရမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြတ်ထားပါတယ်။ဒါအပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြတ်ထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာ ကျွန်လူသားတွေအဖြစ်နဲ့အလုံးလုံးနေရာပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းနောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်ဂျိုရုဆက်သွေးရေးနည်းပညာကိုသုံးပြီးကျွန်လူသားတွေဖမ်းပြီးတဲ့ရေးသားဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ
Every gallery at Spyscape connects its subject matter to the present day.
Spyscape ပြဇာတ်တွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြဇာတ်တွေမှာဆိုရင်လေဒုတိယကွာဆက်ကာလကလျှို့ဝှက်ကျင်းနန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာခနစ်ခေတ်လူတွေရဲ့နှိမ့်စင်ဘဝအပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းကြားသာထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ Hackery နဲ့ထောက်လိုင်း Agency တွေက Spyscape ပြလိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြလိုက်ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတဲ့ဝင်ကြီးလူကြီး$39ခလေး$32ပေးရမှာပါအမေရိကန်စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်အုပ်စုလိုက်တွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့တွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်ပြတဲ့အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာOrchestra Gita DYG ရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့ဒုချောင်းကိုဂိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခပ်ပြေးပြေးခပ်ဖော့ဖော့ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဗီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
Yeah, in the past, we've been reliant on hearing sounds around us, so I've been playing in a violin section and I've been reliant on hearing.
ကျမဘဝတခြားလုံးအတန်ကိုပဲအတိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံဖြင့်ခန့်မှန်းပြီးတော့ဝင်ရတာပါ။ဒီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လေမတိသာလာပါဘူး။
မှာတော့မျက်မမြင်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုငန်ဂီတသင်္ကေတပြလုံချောင်းလေးကအထောက်အကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြလုံချောင်းကိုကြည့်ပြီးနောက်ကနေ light တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီလုံချောင်းနဲ့ဆက်ထားတဲ့အာယုငန်ကိရိယာတွေကနေတဆင့် light တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီပစ္စည်းကိုဖန်တီးသူ Bahak Madoshan က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါရယ်။လက်ကောက်ဝဲဘလို့ချိုးလဲ။အတန်အနေအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါ့အပြင်လက်ကိုဘလောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘလို့အတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါရယ်
။အဲလိုအာယုံခံကိရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမျက်မမြင်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝဲမှာတက်ထားတဲ့ကိရိယာကနေဖန်ယူပြီးvibrate တုန်ခါမှုနဲ့အချက်ပြပြီးရတယ်ဂီတာမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabeg
And this technology essentially plugs you into the conductor's movements which is really exciting and it
ဒီကိရိယာကနေတစင်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်းစုံ DIY ကြီးတွေမှာမျက်မမြင်တွေပါဝင်တိခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိကြမလို့တော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လက်ဖြည့်ထားပေးလို့ပ
haptic button ကိရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှု Ivan Kemmer ကတော့ဒီကိရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် when using it and being able to also be able to feel the signals that it gives you
ဒီကိရာကိုသုံးတဲ့အခါမှာအာယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်။ဒီနောက်ကိုဘလူးတံမျိုးလိုချင်လက်ကိုဘလူးချိုးမယ်အရှိန်လျှော့မယ်စသဖြင့်လည်းလက်ချင်ကယူနိုင်ပါတယ်။သိမကြပါဘူးခဏဆိုရင်လည်းဘလူးလောရမယ်ဆိုတော့သိတော့ပါလိမ့်မယ်။ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးနဲ့စင်ဆာတက်ပြီးတော့ဂီတသင်ဂီတရပြရတဲ့နေ့တစ်ခုလို့ဆိုရမှာပေါ့ဗျာ
။အခုနိပညာသစ်နဲ့ဖန်တီးထားတဲ့ haptic button ခရီးရာကိုတော့နောက်နှစ်မှဈေးကွက်တင်ရောင်းချဖို့ညွှန်မှန်းထားပါတယ်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတပ်ပါ။ကူးစက်ရောဂါပိုးတွေကဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာပါဝင်တစ်ကမ္ဘာလုံးခံစားနေရတဲ့ COVID-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဘဝရဲ့ဆေးကျန်မှုရှင်ဒေါက်တာတန့်ဆင်ပါတယ်
ယောဂကဗိုင်းရပ်စ်ကြောင့်ဖြစ်တာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂပေါင်းမြောက်များစွာရှိပါတယ်အေးမီနာစီချောင်းဆိုးကစပြီးတော့ပေါ့နော် HIV လည်းဗိုင်းရပ်စ်ပေါ့ကြွနို့လည်းဗိုင်းရပ်စ်ပေါ့အဲ့တော့ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂအလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင်ဗိုင်းရပ်စ်ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူးဒါကြောင့်အခုအစ်စ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူးဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပထမချက်ဖြစ်လာလို့ကုသလာလို့အသေးပြောက်နဲအောင်နဲ့ခံစားရတာနဲအောင်ကုသတဲ့နည်းတွေဆေးတွေတော့ကြိုးစားပြီးရှာနေရပါတယ
်ကုသယောဂာနဲ့ပတ်သက်တဲ့ပိုးတွေကြောင့်ပြောပြပေးပါဆရာ
ကုသယောဂာကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်ဘက်တီးရီးယားဆိုတဲ့အကောင်တွေနဲ့ဗိုင်းရပ်ဆိုတဲ့အကောင်တွေကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့ဟိုမိုးပိုးခေါ်တဲ့ဟာတွေကပါကောင်ဆိုတဲ့ဟာတွေစသဖြင့်နော်ပိုးအမျိုးမျိုးရှိတယ်အဲ့ချိန်မှာဘက်တီးရီးယားဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုသေစေတဲ့ဆေးကတော့ခုလိမရှိဘူးသို့တော့ကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ဗိုင်းရပ်စ်တွေပေါ့နော်တချို့ဗိုင်းရပ်စ်ရောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာဥပမာဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူ
းအရင်တော့ဒီ HIV နော် H ယောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်ဒါတွေကသူကတည်တံ့ကြတယ်လို့ပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုတော့အမှန်တမ်းပဲဒီယောဂါရှင်တွေအားငယ်ရပါတယ်ဆက်ဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တောင်ဆေးတွေတွေ့ပါလို့ရှင်အခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားရှင
်ဖြစ်နေတိုင်းဒီကနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကမ္ဘာလုံးမှာလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝေနဲ့ဆင်တောင်ရောက်ပြီးတော့လူကောင်းနှီးပါပေါ့နေနိုင်ကြတယ်အဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစူးစမ်းနေမှာပါပဲအခုCOVID-19 နဲ့ပတ်သက်ရင်လည်း
တတ်တဲ့ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးအစားပြီးတော့နည်းနည်းရှင်းပြပေးပါရှင
်ကျွန်တော်တို့လူသားတွေကိုကုသယောဂါတွေကုသခံရတာဟိုးရှိကြရပါမယ်ရင်ကျေမှုကြီးတွေရှားတဲ့ Egypt ဘယ်ဘလုံးတို့အစားတယ်ပေါ့နော်အဲ့ဒီဒေတာတွေကကုသယောဂါတွေရှိခဲ့ဆေးတွေလည်းအဲ့ဒီဘုံကနီးတွေနဲ့ကုသခဲ့ကြပါအဲ့တော့အခုလိုဆေးစက်ရုံတွေမရှိသေးတော့တစ်သီးတရွက်တွေပေါ့တစ်ပင်တွေကိုအားကိုးပြီးဆေးကုခဲ့ကြရတယ်ပျောက်တဲ့ဟာလည်းပျောက်ပါတယ်ခင်ဗျဒါပေမဲ့လို့ဘဲကနေဘာဓာတ်ကတည်းပျောက်တယ်ဆိုတာကိုအခုလိုသုတေသနမရှိတော့ကျွန်တော်မသိခဲ့ပါဘူးအစားဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေးတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်စပိုင်းမှာပေါ်လာတာကျမန်သိပ္ပံမြေကျရှင်တူကတော့တွေ့ပါလေအရင်ဆုံးသုံးနိုင်ကြတာတော့ဟိုကာလာသာယောဂကုသဆေးဦးစပေါ်ပါလေအဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့တစ်ကမ္ဘာလုံးမှာဆေးကုတဲ့တမိုင်းကြောင့်မှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါလေအဲ့ဒီကစပြီးတော့ပဋိဇီဝဆေးခေါ်အန်တီဗိုင်ယိုတစ်ကိုကျွန်တော်တို့စပါတယ်ခင်ဗျာဒုတိယကဘာစစ်အတွက်မှအများကြီးထောက်ကူပြုပါတယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျာလွတ်လပ်ရပြီးကျွန်တော်တို့ဆောင်းဝန်ဆက်ဖြစ်တဲ့ကာလဆေးကြောင်းသားဆက်ဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပဋိဇီဝဆေးကြီးဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ်
။ဒီပဋိဇီဝဆေးတုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
ီပฏิစီဝဆေးဆိုတာကတရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တိရိစ္ဆာန်တွေလည်းပါတယ်ဒီတခြားတရှိတွေကိုကောင်းစေတဲ့ဆေးကိုပฏิစီဝဆေးလို့ခေါ်ပါတယ်အမ္တမထိရောက်တဲ့စွန့်နေဆိုတော့လည်းပဲတတိထားစရာတွေရှိပါတယ်အားလုံးနဲ့ဆိုင်တဲ့တတိထားစရာအချက်ကတော့ဆေးရင်တာတစ်ကဘာလုံးမှာဖြစ်နေပါတယ်ဘာမှပြင်းနေဆိုင်နေဆိုငှက်ဖြားဆိုရင်ဆေးရည်နဲ့ငှက်ဖြားတွေထိုင်းနဲ့ကျွန်တော်တို့ကအကြီးအကျယ်ခံနေရပါတယ်
။ဆရာဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လအောင်ဘယ်လိုလုပ်တယ်မှာလဲဆရာ
။ဆေးရည်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မှသုံးရမယ်။ညွှန်တယ်လို့သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ဘယ်နည်းဆိုဘယ်နည်းမလို့အဖဲကျွန်တော်တို့မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါလေ။ဒီမိတကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို။အဝင်ဆိုတာဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး။90%ရခန့်ကဗိုင်းရပ်စ်ကြောင့်ဖြစ်တာ
။အဲ့တော့ဒီကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမတိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျ။ဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မှုပိုးပေါ့လေဖန်ဂတ်စ်လို့ခေါ်တဲ့ဟာလေ။အာသူကသူ့ဆေးနဲ့သူ့တန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့ငှက်ဖြားဆိုတာပိုးတစ်မျိုးအဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်အန်တီဘိုင်ယိုတစ်ခေါ်ပฏิစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့အနားလည်ပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့တော့တော့အရေးကြီးတယ်ခင်ဗျဒီကိုရိုနာဗိုင်းရပ်စ်ကိုဘယ်အန်တီဘိုင်ယိုတစ်ဘယ်ပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေရဖို့လိုပါတယ်။ကိုယ်ကအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူး။ကိုယ်ကအားကောင်းတဲ့ဆေးဆိုတော့မရှိဘူးပြည့်။ကျွန်တော်တို့ပုံမှန်ပါပဲ။လူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့။အပိုတွေမလိုဘူး။အားသေးတွေမလိုဘူး။တကယ်အခြေခံကြတဲ့ကျန်းမာရေးအသိပေါ့နော်။အာဟာရကနောက်တာလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တခါဟိုချောင်းဆိုးဟိုကိုရိုနာဗိုင်းရပ်စ်မှာပထမအဦးဆုံးကျန်းမာရေးအသိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ကျွန်တော်တို့တရောင်စီထဲမှာချောင်းဆိုးတဲ့ညီကြီးမှုချောင်းဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြလို့ပါပဲ
ဒေါက်တာတင့်ဆွေပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနည်းနည်းပညာကဏ္ဍကိုဒီမှာပဲပြန်လာမယ်ပြောစီနောက်တစ်ပတ်မှာပြန်ပြီးဆွေးနွေးအောင်နော
်ဇူလိုင်လ3ရက်တောက်ကြနေ့အတွက် VOE မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတစ်လှည့်ပြောပါဦးမယ်နောက်ပြန်ကြားရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အကြိုဆင်နွှဲတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာတောင်တကိုတက်ပြည်နယ် Mount Rushmore စီကိုဒီကနေ့တွားရောက်မှာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းကြီး၄ယောက်ရဲ့ရုပ်ပုံတွေကိုထွင်းထူထားတဲ့ကျောက်တောင်ကြီးရှိရာမှာပြုလုပ်မဲ့မီရှူမီဗန်ဖောက်ဂုဏ်ပြုပွဲကိုသမ္မတထရမ့်တက်ရောက်မှာပါဒီအခမ်းအနားကိုလူထောင်ချီတက်ရောက်ကြမယ်လို့မျှော်လင့်ရပါတယ်အမေရိကန်ဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအများဆုံးနိုင်ငံဖြစ်နေပေမဲ့ Mount Rushmore မှာလုံးမဲ့လွတ်လပ်ရေးနေ့အခမ်းအနားမှာရောဂါထိန်းချုပ်ရေးညွှန်ကြားချက်တွေကိုဒေသခံအစိုးရကထုတ်ပြန်မထားပါဘူးဂျာတာဘရီနေတို့ကလည်းအမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာသက် 5,000 ကျော်ရှိခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အတည်ပြုလူနာသက်ထက်ဝက်ကျော်က Arizona, California, Florida နဲ့ Texas ပြည်နယ်၄ခုကဖြစ်ကြပါတယ်ကမ္ဘာတစ်ဝှမ်း COVID-19 အတည်ပြုလူနာသက်7သန်းရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုထဲမှာလည်း3သန်းနီးပါးရှိနေပါတယ်တကယ်တမ်းရောဂါပိုးကူးစက်သူအရေအတွက်ဟာအခုထက်ဆယ်ဆလောက်များနိုင်တယ်လို့ WHO ကကြေညာပေးနေတဲ့ကပြောကြားခဲ့ပါတယ်ကချင်ပြည်နယ်ဖားကတ်မြို့နယ်မှာဗုဒ္ဓနေရုံကအကြီးအကျယ်မြေပြိုကျမှုကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့သူတွေအတွက် One Nation ကောင်းဖြစ်ရတယ်လို့ American တန်ယုံကထုတ်ပြန်ပါတယ်။ကျန်ရစ်သူမိသားစုဝင်အားလုံးနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့ Facebook ပေါ်မှာဖော်ပြတဲ့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။မြေပြိုကျမှုမှာပါသွားခဲ့ကြသူတွေကိုကယ်ဆယ်ရေးနဲ့ပြန်လည်ရှာဖွေရေးအတွက်ဆောင်ရွက်နေကြတဲ့သူအားလုံးကိုလည်းချီးကျူးဂုဏ်ပြုတယ်လို့ American တန်ယုံကထုတ်ပြန်ထားပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့အာဏာရှင်စနစ်ကိုနိုင်ငံတကာအတိုင်းအဝိုင်းကတွန်းလှန်ကြဖို့နဲ့ငွေကြေးအမျက်ထက်လူ့အခွင့်အရေးကိုဦးစားပေးကြဖို့အတွက်ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူနေတန်လောကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကသူတို့ကိုစန့်ကျင်တဲ့လူ့ရဲ့အတိုင်းကိုအရေးယူနိုင်မဲ့အမျိုးသားလုံခြုံရေးဥပဒေကိုအခုတစ်ပတ်ထဲမှာထုတ်ပြန်ပြဋ္ဌာန်းလိုက်တာကဟောင်ကောင်အပေါ်တရုတ်ပြည်မှာရှိအစိုးရရဲ့ခြေလှယ်မှုကိုအကာအကွယ်ပေးထားတဲ့စနစ်မရှိတော့ဘူးလို့ Reuters သတင်းဌာနကနေတန်လောကပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်စာနေညအတွက် Radio အသံဖွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွေမြတ်ပါ။
This program has come to you from the Voice of America, Washington.